က်ပိုင်းတွေအတွင်းဒေါ်လာနဲ့လဲတဲ့နေရာမှာကျပ်ငွေတန်ဖိုးတိတိတသာကျဆင်းနေတာကြောင့်ပြည်ပကလောင်စာဆီတင်သွင်းပြီးအသုံးပြုနေရတဲ့မြန်မာနိုင်ငံမှာဓာတ်ဆီနဲ့ဒီဇယ်ဈေးတွေလည်းတရရိပ်တက်လာနေတာပါ။အဲဒီလိုဓာတ်ဆီနဲ့ဒီဇယ်ဈေးတွေတက်နေရခြင်းရဲ့အကျိုးသက်ရောက်မှုကရေဟာတက္ကစီအငားရင်မောင်းတဲ့သူတွေအပေါ်ချက်ချင်းရိုက်ခတ်နေတာပါ။စီဈေးတွေတက်ပေမဲ့ခီးတဲ့တွေထံကရင်ငားကပိုတောင်းလို့မလွယ်ကူကြောင်းပြောလာသူကတော့ရန်ကုန်မြို့မှာအငားရင်မောင်းနေတဲ့ကိုသိန်းစောဖြစ်ပါလေ။
ဒီလေးတက်လိုက်တော့ခီးတယ်လေကြီးကနေပြီးတော့ပထက်2000လို့ကတော့ခက်ခက်တယ်လို့ကခီးတရားလေလေဟိုမှာ2500ခီးဆိုလို့ရှိရင်3000မပေးနိုင်ဘူးက2500ပဲတော့ပုံသွားတာပေါ့နော်အဲ့တော့ဟိုအငှားရင်သမားတွေကစီစီကြီးတဲ့ပုံပြီးတော့ခုလိုပုံစံမျိုးတက်နေတော့မှပဲသူကအရင်ကဆိုလို့ရှိရင်3000-4000လောက်ရတယ်ဒီလေ4000ဝက်လောက်ရ5000လောက်ရတဲ့ဟာတွေကမရတော့ဘူးမရတဲ့အခါကျတော့သူကဘလို့ကောင်းလဲဆိုတော့တိတ်ထွက်ချင်မှကြိုက်တော့တကယ်လို့အုံနာကြီးပြရမယ်ဟိုပြရမယ်လူတွေဆိုလို့ပြလို့ရှိရင်ပိုးမကြိုက်တော့တချို့ဆိုလို့ရှိရင်ဟိုပတ်ပြီးတော့ဧည့်တွေကိုရှာတာမျိုးမလုပ်လို့မရဘဲနဲ့ရက်နာပြီးတော့ပဲရက်ပြီးတော့ပဲစောင့်ပြီးတော့အဲဧည့်တွေရှာတဲ့ပုံစံမျိုးပေါက်လာတယ်ဒီနဲ့နည်းနည်းတက်လာရင်တော့ကျွန်တော်အမြင်တော့တထောင်နာဝင်းရင်ဆိုရင်တော့တစီယာရီသမားတွေကခဏတော့နားထားမယ်ဟိုမြင်နေလေ
ဓာတ်ဆီနဲ့ဒီဇယ်တွေဈေးတက်နေပေမဲ့တန်းခွင့်နဲ့မောင်းတဲ့အငှားရင်တွေကတော့သူတို့လိုတမယိုးကြဓာတ်ဆီနဲ့မောင်းတဲ့သူတွေလည်းအလုပ်ပိုးဖြစ်နေသေးတယ်လို့လဲကိုသိန်းစောကပြောပါတယ
်။နောက်ပြီးတော့စီစေးကလည်းဘယ်လိုခေါ်မလဲတချို့ကျတော့ gas ဆီရှိတဲ့လူကတော့အာတော့တော့ဆွဲနိုင်တာပေါ့နော်။အဲ့လိုမျိုးတော့တစ်ချမ်းလေးတော့ရှိတယ်။ gas သမားကတော့ဖတ်ပြီးတော့ဆွဲပြီးတော့ခီးတယ်ရှာနိုင်တယ်။စီသမားကတော့ခက်ခဲကြည့်တယ်တော့မရှာနိုင်တော့ဘူးပေါ့။အဲ့လိုမျိုးတော့ရှိတယ်။ခုလောလောဆယ်တော့ကျွန်တော်တို့ပမာပြီးမှအဲဒီ grab ဆိုတာလေ။အဲ grab ကတော့သူကတော့အဲ့ဒီဒီစီမှာ3,000-20,000လို့ပြီးပြီးတော့အဲ့တော့ partnership ပုံစံမျိုးနဲ့ဒီလိုပေါ့သူတို့ကခေါ်ပြီး2 application ပေါ်ကခေါ်ပြီးတော့သုံးတဲ့ဟာရတဲ့ဆိုရင်တော့အဲ့ဒါတွေကတော့နည်းနည်းလေးတော့ကြိုက်တယ်ပေါ့နော်ဒါပေမဲ့လည်းသူကလည်းတချို့တစီသမားတွေကလည်းမကြိုက်ကြဘူးဒါပေမဲ့သူကြီးပဲလည်းအားကိုးလို့မရဘူးအပြင်ကအောက်တိုက်ပေါ့အဲ့ဒီလမ်းပေါ်မှာတားတဲ့ခီးတယ်တွေနဲ့ဂရက်နဲ့တွဲပြီးတော့တွဲပြီးသုံးရင်တော့နည်းနည်းလေးတော့အငြင်းရတယ်တော့ဟိုမရှိပေမဲ့ငွေငွေလေးတော့နည်းနည်းလေးတော့ပူခံတာနေတာပေါ့နော်အချို့ခီးတက်စီသမားတွေကတော့မကြိုက်ဘူးပေါ့ဘူးဆိုလို့ရှိလို့ရှင်စီစီကအဲဓာတ်တိုက်ကိုတက်လာတဲ့အတွက်ကတော်တော်လေးကိုစိုးတယ
်မြန်မာနိုင်ငံကထွက်တဲ့ရင်းနှီးတဲ့သဘာဝဓာတ်ငွေမျိုးစုံကိုထိုင်းတရုတ်စတဲ့အိန္ဒိယနိုင်ငံတွေကိုထွက်သမျှအကုန်တင်ပို့ရောင်းချနေတာပါဒါပေမဲ့မြန်မာနိုင်ငံမှာအသုံးပြုနေတဲ့လောင်စာဆီတွေကရောဘလို့ရောက်လာကြတာပါလဲမြန်မာနိုင်ငံကိုလောင်စာဆီတွေတင်သွင်းလာတဲ့အခြေခံသဘောတရားတွေကိုတော့ရန်ကုန်မြို့ကစီးပွားရေးသမားတဦးဖြစ်တဲ့ကိုမင်းမင်းကအခုလိုရှင်းပြပါတယ်
။စီစေးဒီရေးတက်တဲ့ကအဓိကတော့ကိုကြီးကသူကနှစ်ပိုင်းရှိတယ်ကိုကြီးက။ဒီကျွန်တော်နိုင်ငံသားအနေနဲ့ဒီတက်နေတဲ့ဒီတင်းမော့နဲ့ပယ်တဲ့ဒီတွင်းတဲ့ကုန်တွေကတစ်ပိုင်း။ကျွန်တော်ဒီမှာစီဆိုင်မျိုးပြန်ပြီးတော့သူတို့ကပြန်တွင်းတယ်ဗျာ။တွင်းပြီးတော့ဒီကရောင်းချတဲ့လူတွေကတစ်ပိုင်းနှစ်ပိုင်းဖြစ်နေတယ်။ဟိုတားလိုက်တွင်းပြီးတော့တလိုက်ရောင်းနေတဲ့လူကတော်တော်ရှားတယ်။အဲ့လိုမျိုး။အဲ့ခါကျတော့ဘလို့ဖြစ်တယ်ဆိုတော့လူ၅ယောက်မှ၃ယောက်ကတော့ဒီကုန်တွေကြီးကပြန်ဝင်လာပဲလေ။ဒီစိတ်ကြမ်းနေပေါ့ပေါင်ကမ်းနေပြီးတော့သူကအစိုးရနေပြီးတော့သူတို့နိုင်ငံသားနေပြီးတော့ဒီတင်းရောင်းချခွင့်ရတယောက်ပေးထားတာဟုတ်ဒီအဲ့ရောင်းချခွင့်လူကနေပြီးဒီကိုပြန်ချန်တာဟုတ်အဲ့တော့ဘာဖြစ်လဲဆိုတော့အရိကကစားတာကိုရအဲ့ဒီကုန်တွေမဟုတ်ဘူးနိုင်ငံသားနေဝယ်ရလူကကြတော့သူကဒေါ်လာဈေးဈေးတစ်ခုမှသူကဒီနေ့1000ပေါက်တယ်ဆိုရင်1000ပေါက်တယ်ဆိုရင်1500ဈေးလုံးနဲ့ဒီကောင်တွေကဟိုကလှုပ်ချလိုက်တာချက်ချလိုက်တာဒီတန်ရင်ဘလောက်ဆိုပြီးတော့ချက်ချကြီးသူကဒီမောနဲ့ကယ်လီလှုပ်လာဒါနဲ့မှသူကဘာလို့လဲဆိုတော့အဲ့ဒီမြို့ဝနေပြီးတော့ဒီတို့ရေကုန်ပြည်တဲ့အချိန်မှာတဲတဲ့ဒီစီတန်ကနေဒီစီတောင်ကနေမှာတို့ကရောရော95အဆင့်ကို92ရောရော92ကိုပတ်တ်ထိုးရောရော။ကွာတာပေါ့ကိုကြီးက
။စီစည်းတွေများတင်တာတဲ့ပုံများနေတာကြာတင်တဲ့အချိန်မှာကြာတင်တဲ့လောက်ကြာမသွားတာတွေဟာစီးပွားရေးလုပ်ငန်းရှင်တွေကြောင့်ဖြစ်တယ်လို့လဲကိုမင်းမင်းကသုံးသပ်ပါတယ
်။လုံငယ်ကုန်တွေတွေကမချတာပေါ့ကျွန်တော်တို့တကယ်အဓိကတနိုင်ငံဟိုဒီကနေ့ရောက်တာကွာကျော်တလီတာကို၅ချက်တက်တယ်ဆိုတာကကျွန်တော်ဗမာပြည်တွေကတန်ဖိုးမရှိတဲ့ခါကျတော့၅တက်တဲ့၁၀ကဘလူးမာတာကိုမယူဘူးကိုကြီးက။အဲ့တော့ဒါပေမဲ့တကားလန်ဈေးလုံးကျတော့4.5လီတာဖြစ်သွားတဲ့ခါကျတော့တကားလန်ကိုကျွန်တော်တို့က50တရာလှုပ်လို့ဖြစ်ကုန်တာ။စီးရတဲ့ဆိုင်ကျတော့လေကျွန်တော်တို့ကကားစီးရနံပါတ်ကြီးစီးဆိုင်တွေဆိုရင်နံပါတ်ရှိတဲ့စီးဆိုင်တွေဆိုအနည်းဆုံးတစ်ရက်ကို900ထောင်ကျားဖြစ်ကြတာဟုတ်။အဲအဲ့တော့တွက်ကြည့်ကိုကြီးကဒီမှာစီးတပေါင်းဖို့ဖြစ်တဲ့ခါကျတော့တကယ်တော့ကောက်ကားကဝင်လာမှာ900မလောက်ဝင်လာတာလေ။ဒါပေမဲ့သူကရေနံဈေးပြန်ကြလဲဒေါ်လာဈေးပြန်ကြလဲစီဆိုင်လေးကမချဘူးတက်ရင်လား15ကျပ်တက်တာပြန်ချရင်9ကျပ်လောက်ပြန်ချတယ်ပြောနေကြပါလေခက်တာကလည်းရေနံဈေးတင်နေပြီးတော့တက်စင်လားဆက်ရောင်းလာလည်းမရှိဘူးအစိုးရကလည်းပြောတာကဒီ92တွေ95တွေကျွန်တော်တို့ဒီပေါ်တိန်တွေတို့ကဝယ်လောင်မယ်ဒါနဲ့ဒီတက်စင်ကြီးကစီကိုဝယ်လောင်လိုက်ရင်အဝေးပြန်ရတဲ့နေရာတွားပါလေကွာအရှုံးပေါ်ပါလေတကယ်ကရေနံဈေးကိုလောင်ပြီးမှ တန်းစီနဲ့ဆက်ရုံပို့အဲ့ရနေပြီးတော့ပြန်ထုတ်မလာအဆင်ပြေကြမှာလေ
ဓာတ်ဆီနဲ့ဒီဇယ်ဈေးတွေဟာပြီးခဲ့တဲ့လလက်ရှိအချိန်နဲ့ဆိုင်ရင်တတိတာကိုဖျက်မြကျ40ကနေ50လောက်အထိတက်သွားတယ်လို့ဆိုပါတယ်အစိုးရကဈေးနှုန်းကန့်သတ်ထားတာမျိုးမရှိတဲ့အတွက်တဆိုင်နဲ့တဆိုင်ဈေးနှုန်းဟာလည်းကွာခြားနေတာပါအဲ့ဒီလိုလောင်စာဆီဈေးတွေတက်ပြီးပို့ဆောင်ရေးဈေးတွေတက်ကုန်တာကြောင့်အခြေခံစားသုံးကုန်ဈေးတွေလည်းမြင့်မားလာနေတဲ့အကြောင်းကိုမင်းမင်းကပြောပါတယ
်ဆန္ဒတွေကြီးခြားခြားပါသွားတဲ့အကြောင်းလေတက္ကစီတော်ကအရင်တော့ကတော့1000ခီးရအခုချိန်မှာ2000ဖြစ်သွားပြီလေအဲ့လိုမျိုးအဲ့တော့ကစိုးရတစည်းကကျွန်တော်တို့အခြေခံစားသုံးဆိုဒီအတီးရတစည်းက400တွေအခု900တွေဆက်ဖြစ်လို့ဖြစ်အဲ့လိုမျိုးဆန်တော်ကကျွန်တော်တို့ဒီဆန်ကြောတော်မှာကျွန်တော်ဟိုပေါ်ချမ်းမွေးပေါ့နော်ကျွန်တော်တို့ယူရတဲ့စားတဲ့တာပန်လူပြန်စားတဲ့ဆန်တော်ကကျွန်တော်တို့အိတ်ကို9000 6000တက်သွားတယ်အခုဒရင်ခွဲအိတ်ပေါ့နော်ကျွန်တော်အရင်တော့4000ကျော်ပေးရတဲ့ဟာကအခု9000ကျော်ဖြစ်သွားတာပေါ့ဘာလဲဆိုတော့ဒီရပိုက်ပါတယ်လည်းတော်တော်ကြီးကိုကြောင်းနေဖြစ်သွားတယ်ပေါ့နော
်အခြေခံလူတန်းစားပြည်သူလူထုကတော့ကုန်စည်နှုန်းတွေတည်ငြိမ်တာကိုလိုလားနေကြတာပ
ါစူရယာကနေပြီးတော့တိမ်ပို့ဆောင်ရေးပေါ့နော်အဓိကတော့စီစည်နှုန်းကြောင်းလုံနိုင်တော့ကုန်စည်နှုန်းကြမယ်လို့လည်းဘုမထင်နေကြတယ်လေအဲ့လိုမျိုးပေါ့ကျွန်တော်တို့ဝင်နေလာတာတိုးတယ်အခုချိန်မှာဘာမှမထူဘူးလေအကုန်လုံးကလိုက်တက်နေတယ်ဆိုတော့ဟိုဈေးလေးတစ်ခုပေါ့နော်ဒေါ်လာဈေးလည်းတည်ငြိမ်စေချင်တယ်ပေါ့အကုန်လုံးကတော့တာမန်လူတယောက်ကကိုကဘယ်လိုပြောမလဲဝင်ငွေလေးရှိတာမှန်တယ်ဒါပေမဲ့ဘလောက်လာဦးဖြစ်နေ
မြန်မာနိုင်ငံအတွင်းနေစဉ်အသုံးပြုနေတဲ့စားတောက်ကုန်ဈေးတွေအခုအချိန်မှာတက်တယ်ဆိုပေမဲ့အရန်ကြီးတိတာတဲ့နှုန်းနဲ့တက်နေတာမဟုတ်သေးပါဘူးဒါပေမဲ့နိုင်ငံခြားကတင်သွင်းတဲ့ကုန်ပစ္စည်းနဲ့ဈေးဝါတချို့ဈေးတက်တာအဲ့ဒီနိုင်ငံခြားပစ္စည်းတချို့ပြည်တွင်းကဆိုင်တွေမှာပြတ်လတ်နေတယ်ဆိုတဲ့သတင်းတွေတော့ထွက်ပေါ်လာနေပါပြီလွန်ခဲ့တဲ့တစ်လလောက်ကစလို့ဒေါ်လာဈေးတိတိတသာထိုးတက်နေတာကြောင့်ငွေလဲနှုန်းကိုမထိန်းချုပ်နိုင်ရင်လောင်စာဆီအပါအဝင်လူသုံးကုန်ပစ္စည်းအသေးအမွှားအစုံဒီပကတွင်းကုန်တွေအပေါ်မိခိုးအားထားနေရတဲ့မြန်မာနိုင်ငံမှာကုန်စည်နှုန်းတွေဆက်တက်နေဦးမှာဖြစ်ပါတယ်။လက်ရှိအတိုင်းဒေါ်လာဈေးတက်ပြီးလောင်စာဆီဈေးတွေလည်းအနောက်ကနေထက်ချက်မကွာလိုက်တက်နေမယ်ဆိုရင်ကုန်စည်နှုန်းတွေတက်တိုင်းအများအားအထိနာလေးရှိတဲ့အခြေခံလူတန်းစားတွေမျောလင့်နေတဲ့ကုန်စည်နှုန်းကျမဲ့အခြေအနေနဲ့တော့ဝေးနေဦးမှာဖြစ်ပါတယ်ခင်ဗျာ။